အပြစ်ရှိတဲ့သူတို့အပေါ်ဘုရားသခင်ကယူနာတော်အကြောင်းကိုဆက်ပြီးကျွန်တော်ဝင်ခသွားမှာဖြစ်ပါတယ်။လုကာအခန်း23အခန်းငယ်32ကနေ43အထိကိုဖတ်ပြပါမယ်။လုကာအခန်း23အခန်းငယ်32ကနေ43ထိုအခါကိုရော်နှင့်အတူလူဆိုးနှစ်ယောက်တို့ကိုလည်းတတ်အံ့သောငါထုတ်သွားကြ၏။ကာရဏိအမည်ရှိသောအရတ်သူရောက်ကြသောကိုရော်နှင့်တကွလူဆိုးနှစ်ယောက်တို့ကိုလက်ရတော်ဘက်၌တယောက်လက်ဝဲတော်ဘက်၌တယောက်လက်ဝါးကတ်တိုင်မှရိုက်ထားကြ၏ယေရှုကလည်းအိုးအဘသူတို့၏အပြစ်ကိုလွတ်တော်မူပါသူတို့သည်ကိုပြုသောအမှုကိုမသိကြဟုမွတ်ဆိုတော်မူ၏အဝတ်တော်ကိုလည်းစည်းရံချ၍ဝေဖန်ကြ၏လူများတို့သည်လည်းကြည့်ရှုလျက်ရပ်နေကြ၏ထိုသူတို့နှင့်အတူမင်းအရာရှိတို့ကဤသူသည်သူတော်ဘာတို့ကိုကယ်တင်တတ်၏ခရစ်တော်တည်းဟူသောဖယားသခင်ရွေးချယ်တော်မူသောသူမှန်လျင်ကိုကိုကယ်တင်ပါလေစီဟူ၍ပြည့်ရည်ပြုကြ၏စစ်သူရဲတို့သည်လည်းလာ၍ပုံးရည်ကိုကပ်ပေးလျက်သင်သည်ယုဒရှင်ဘုရင်မှန်လျင်ကိုကိုကယ်တင်လော့ဟူ၍ပြည့်ရည်ပြုလျက်ဆိုကြ၏ခေါင်းတော်ပေါ်မှတတ်၍အပြစ်ဖော်ပြသောကမင်းလိမ့်စာချက်ဟူမူကားဤသူသည်ယုဒရှင်ဘရင်ပေသည်ဟုဟေဘဲဘာသာဟေလဒဘာသာယောမဘာသာအားဖြင့်ရေ၍ခေါင်းတော်ပေါ်မှတတ်သည်ဆွဲထားသောလူဆိုးနှစ်ယောက်တွင်တစ်ယောက်ကသင်သည်ခရစ်တော်မှန်လျင်ကိုကို၎င်းငါတို့ကို၎င်းကဲတင်လော့ဟုကိုတော်ကိုကဲ့ရဲ့၍ဆိုလေ၏တစ်ယောက်မူကားမိမိအဖော်ကိုဆုံးမ၍သင်သည်ဤသူနည်းသူအပြစ်ဒဏ်ခံလျက်ပင်ဖယားသခင်ကိုမကြောက်သလောငါတို့သည်ကိုပြုတ်မိသောအပြစ်နှင့်အလျောက်ခံရသည်ဖြစ်၍တရားသဖြင့်ခံရကြ၏ဤသူမူကားအဘယ်အပြစ်ကိုမျှမပြုတ်ဟုဆိုပြီးလျင်သခင်ကိုတော်သည်နိုင်ငံတော်တည်လျက်ကြွလာတော်မူသောအခါအကျွန်ုပ်ကိုအောက်မေ့တော်မူပါဟုယေရှုကိုလျှောက်ဆို၏ယေရှုကလည်းငါအမှန်ဆိုသည်ကားယနေ့တွင်သင်သည်ငါနှင့်အတူပါရဒိသူ့ဘုံ၌ရှိလိမ့်မည်ဟုမိန့်တော်မူ၏ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာနောင်တရသောလူဆိုးအတွက်ဘုရားသခင်ခွင့်လွှတ်ခြင်းတရားဟာကန့်သက်ချက်မရှိကြောင်းအတိအလင်းမြင်တွေ့ရပါတယ်အဲ့ဒီနောင်တရတဲ့လူဆိုးကဘာအပြစ်တွေကိုကျွန်းလွန်ခဲ့သလဲယေရှုကိုဘယ်လိုယုံကြည်လက်ခံခဲ့သလဲယေရှုကသူ့ကိုဘယ်လိုတုံ့ပြန်ခဲ့သလဲဆိုတဲ့အချက်တွေကိုလေ့လာကြပါစို့လုကာအခန်း23အခန်းငယ်32ကနေ33ကြားမှာလူဆိုးနှစ်ယောက်တို့ကိုယေရှုနဲ့အတူလဝါကတိုင်မှာရိုက်တပ်ဖို့ထုတ်သွားကြပြီးကာရဏိလူခေါ်တဲ့အရက်ကိုရောက်သွားကြတဲ့အခါမှာယေရှုနဲ့တကွအဲ့ဒီလူဆိုးနှစ်ယောက်တို့ကိုလက်ရတော်ဘက်မှာတယောက်လက်ဝဲတော်ဘက်မှာတယောက်လဝါကတိုင်မှာရိုက်ထားကြောင်းတွေ့ရပါတယ်လမ်းမှာတွာလာကြတဲ့သူတို့ကယေရှုကိုကဲ့ရဲ့သောစကားပြောဆိုကြတာကိုကြည့်ခြင်းဖြင့်ယေရှုကိုလဝါကတိုင်မှာရိုက်ထားတဲ့နေရာဟာလူအများသွာလာနေကြလမ်းမရဲ့ဘေးနားမှာဖြစ်တဲ့အကြောင်းကျွန်တော်တို့သိရပါတယ်။ယောမအစိုးရကသူတို့ကိုစန့်ကျင်ပုံကံတဲ့သူတို့ကိုတတိပေးတဲ့အနေနဲ့ပုံကံသောသူတို့ကိုလမ်းမဘေးနားမှာလူအများမြင်စေဖို့လဝါကတိုင်မှာရိုက်ထားလေရှိပါတယ်။ယေရှုဟာယောမအစိုးရကိုစန့်ကျင်ပုံကံခဲ့လို့လဝါကတိုင်မှာရိုက်ထားခြင်းခံရတာမဟုတ်ပါဘူးယောမအာနာပိုင်တူဖြစ်တဲ့ပိလက်မင်းကိုယ်တိုင်ကယေရှုကိုစစ်ဆေးပြီးယေရှုမှာသေထိုက်တဲ့အပြစ်မရှိဘူးလို့သုံးချိန်မြောက်အောင်ပြောဆိုခဲ့ပါတယ်ယေရှုလဝါကတိုင်မှာရိုက်ထားခြင်းခံရတာဟာအပြစ်ရှိလို့မဟုတ်ဘူးအပြစ်ရှိသောသူတို့ရဲ့အပြစ်ကိုဖြေဖို့ဖြစ်တဲ့အကြောင်းအရင်အပတ်တွေမှာကျွန်တော်ဝင်ခဲ့ပါတယ်ယေရှုနဲ့အတူလဝါကတိုင်မှာရိုက်ထားခြင်းခံရတဲ့လူဆိုးနှစ်ယောက်ကတော့သူတို့ခံထိုက်တဲ့အပြစ်ဒဏ်ကိုခံရကြောင်းအဲဒီလူဆိုးနှစ်ယောက်တည်းကတယောက်ရဲ့ဝန်ခံပြောဆိုချက်အရသိရပါတယ်အဲဒီလူဆိုးနှစ်ယောက်တို့ကိုဓမြလို့မဿဲအခန်း29အခန်းငယ်30နဲ့မာကုအခန်း15အခန်းငယ်29တို့မှာပြောထားပါတယ်မာကုအခန်း15အခန်းငယ်9မှာဘာရဘနဲ့သူရဲ့အပေါင်းပါများကိုပုံကန့်ခြင်းအပြစ်လူအသက်ကိုတတ်ခြင်းအပြစ်နဲ့မကြခင်တေရန်ပိတ်ဖို့ရန်ထောင်ထဲမှာခဏလောင်ထားတဲ့အကြောင်းတွေ့ရပါတယ်ယေရှုနဲ့အတူလဝါးကားတိုင်မှာရိုက်ထားခြင်းခံရတဲ့လူဆိုးနှစ်ယောက်တို့ဟာ ဘာရဘရဲ့အပေါင်းပါများဖြစ်နိုင်ပါတယ်ဘာရဘကတော့ယူရလူတို့ရဲ့တောင်းဆိုချက်အတိုင်းပစ်လက်မင်းကလွတ်လိုက်ပြီးဘာရဘရဲ့အစာယေရှုကိုလက်ဝါးကားတိုင်းမှာရိုက်သတ်ဖို့အပ်လိုက်ကြောင်းလုကာအခန်း23အခန်းငယ်25မှာတွေ့ရပါတယ်ယေရှုနဲ့အတူလက်ဝါးကားတိုင်းမှာရိုက်ထားခြင်းခံရတဲ့လူဆိုးနှစ်ယောက်တို့ဟာဓမြပုံကံထကြွမှုလူတက်မှုစတဲ့အပြစ်များကိုကျိုးလွန်ခဲ့တဲ့သူတွေဖြစ်ကြပါတယ်ဒါအပြင်အဲ့ဒီလူဆိုးနှစ်ယောက်စလုံးကအခြားသောသူများနည်းတူယေရှုကိုကဲ့ရဲ့အပြစ်တင်ကြကြောင်းမဿဲအခန်း29အခန်းငယ်54မှာတွေ့ရပါတယ်ယေရှုကိုအခြားသောသူများကဘလို့ကဲ့ရဲ့ခဲ့ကြသလဲဆိုရင်လက်ဝါးကတိုင်မှာယေရှုကိုရိုက်ထားကြတဲ့ရောမစစ်သူရဲများကတင်သည်ယူဒရှင်ဘုရင်မှလည်းကိုကိုကဲတင်လို့လို့ကဲ့ရဲ့ကြတယ်။လမ်းမှာတွာလာကြတဲ့သူတို့ကကိုကိုကိုကဲတင်လို့ဖယားသခင်ရဲ့တားတော်မှလည်းလဝါကတိုင်မှဆင်းလို့လို့ကဲ့ရဲ့ကြတယ်။ယူဒဘာသာရေးနဲ့လူမှုရေးခေါင်းဆောင်များဖြစ်ကြတဲ့ယစ်ပရောဟိတ်အကြီးကျမ်းပြုတ်ဇေယျများနဲ့ယူဒတရားလွတ်တော်အဖွဲ့ဝင်များကဤသူသည်သူတစ်ပါးတို့ကိုကဲတင်တတ်ဤကိုကိုမကဲတင်နိုင်ပါတကားဤသီလရှင်ဘုရင်မှလည်းလဝါကတိုင်မှယခုဆင်းပါလေစေ။စင်လျင်ငါတို့ယုံကြည်မိသူသည်ဖယားသခင်ကိုကိုးစားပြီးငါသည်ဖယားသခင်၏သားဖြစ်သည်ဟုဆိုပြီးတို့ဖြစ်၍ဖယားသခင်သည်သူ၌အလိုတော်ရှိလျင်ယခုပင်ကယ်တင်တော်မူပါလေစေဟုပြည့်ရည်ပြု၍ပြောဆိုကြ၏ထိုနည်းတူကိုတော်နှင့်တကွလဝါကတိုင်မှရိုက်ထားသောဓမြနှစ်ယောက်တို့လည်းကဲ့ရဲ့အပြစ်တင်ကြ၏လို့မဿဲအခိုင်း29အခန်းငယ်51ကနေ54ကြားမှာတွေ့ရပါတယ်။ဖယားသခင်သားတော်ယေရှုကိုကဲ့ရဲ့ခြင်းဟာဖယားသခင်ကိုပြစ်မှားခြင်းဖြစ်ပါတယ်။ဖယားသခင်ပြည့်ညတ်တော်အရာဖယားသခင်ကိုပြစ်မှားသောသူတိုင်းသေပြစ်ကိုခံထိုက်သောသူဖြစ်ပါတယ်။ယေရှုနဲ့အတူလဝါကတိုင်မှာရိုက်ထားခြင်းခံရတဲ့လူဆိုးနှစ်ယောက်တို့ဟာဖယားသခင်ပြည့်ညတ်တော်အရာတော်၎င်းယောမတရားဥပရိယရတော်၎င်းသေပြစ်ကိုကျူးလွန်သောသူတွေဖြစ်ကြပါတယ်ယောမအာနာပိုင်ကသူတို့ကိုမခွန့်လွတ်နိုင်ဘူးသေတံပိတ်ထားပါတယ်ဒါကြောင့်လဝကတိုင်းမှာသူတို့နှစ်ယောက်စလုံးကိုရိုက်ထားတာဖြစ်တယ်မကြခင်မှာသူတို့နှစ်ယောက်စလုံးသေသွားကြမှာဖြစ်ပါတယ်ဒီလူဘဝမှာတော့ဆက်လက်ပြီးတော့သူတို့အသက်ရှင်ဖို့အတွက်ဘာမျှော်လင့်ချက်မှမရှိတော့ပါဘူးဖယားသခင်ကတော့သူတို့ကိုခွန့်လွတ်နိုင်မလားဒီဘဝအတွက်သူတို့မှဆက်လက်ပြီးအသက်ရှင်ဖို့မျှော်လင့်ချက်မရှိတော့ဘူးဆိုရင်နောင်ဘဝမှာရောအဲ့ဒီလူဆိုးနှစ်ယောက်အတွက်အပြစ်ငရဲကနေလွတ်မြောက်ဖို့နေလန်းရှိနိုင်မလားအဖြေကတော့ရှိပါတယ်ကို့အပြစ်ကိုမသေးခင်နောင်တရပြီးယေရှုဖခင်ရဲ့တနာချင်းကယုံနာတော်ကိုတောင်းလျှောက်တဲ့လူဆိုးတစ်ယောက်ဟာအပြစ်ငရဲကနေထာဝရကယ်တင်ခြင်းခံရကြောင်းအတိအလင်းကျွန်တော်တို့တွေ့ရပါတယ်လုကာအခိုင်း23အခန်းငယ်39ကနေ53အထိကိုပြန်ပြီးကြည့်ကြပါစို့လုကာအခိုင်း23အခန်းငယ်39မှာဆွဲထားသောလူဆိုးနှစ်ယောက်တွင်တစ်ယောက်ကသင်သည်ခရစ်တော်မှန်လျင်ကိုကို၎င်းငါတို့ကို၎င်းကယ်တင်လော့ဟုကိုတော်ကိုကဲ့ရဲ့၍ဆိုလေ၏အခန်းငယ်40မှာနောက်လူဆိုးတစ်ယောက်ကတော့မိမိအဖို့ကိုအခုလိုဆုံးမခဲ့ပါတယ်သင်သည်ဤသူနည်းတူအပြစ်ဒဏ်ခံလျက်ပင်ဖယားသခင်ကိုမကြောက်သလိုလို့ဆုံးမခဲ့တယ်အဲ့ဒီလူဆိုးကယေရှုဟာဖယားသခင်သားတော်မယ်ရှိယဖြစ်ကြောင်းသိရှိလာပြီးယေရှုကိုကဲ့ရဲ့ခြင်းဟာဖယားသခင်ကိုစော်ကားခြင်းဖယားသခင်ကိုပြစ်မှားခြင်းဖြစ်ကြောင်းသိလာခဲ့တယ်အခန်းငယ်51မှာငါတို့သည်ကိုပြုမိသောအပြစ်နှင့်အလျောက်ခံရသည်ဖြစ်၍တရားသဖြင့်ခံရကြ၏လို့ဝန်ခံပြောဆိုခဲ့ပါတယ်ဒါဟာနောင်တရခြင်းလက္ခဏာသက်သေဖြစ်ပါတယ်ဒါအပြင်ယေရှုဟာအပြစ်နဲ့ကင်းစင်သောဘုရားသခင်သားတော်ဖြစ်ကြောင်းဤသူမူကားအဘယ်အပြစ်ကိုမျှမပြုဟုယုံကြည်ဝန်ခံခဲ့ပါတယ်အခန်းငယ်52မှာသခင်ကိုတော်သည်နိုင်ငံတော်တည်လျက်ကြွလာတော်မူသောအခါအကျွန်ုပ်ကိုအောက်မေ့တော်မူပါဟုယေရှုကရှောက်ဆို၏ဘုရားသခင်နိုင်ငံတော်ကိုကဘာအဆက်ဆက်အောဆိုးမဲ့သူဟာယေရှုခရစ်တော်ဖြစ်ကြောင်းယုံကြည်ဝန်ခံပြီးယေရှုဖခင်ရဲ့တနာခြင်းကယုံနာတော်ကိုတောင်းလျှောက်ခဲ့ပါတယ်အခန်းငယ်53မှာယေရှုကအခုလိုတုံ့ပြန်ခဲ့ပါတယ်ယေရှုကလည်းငါအမှန်ဆိုသည်ကယနေ့တွင်သင်သည်ငါနှင့်အတူ ာရတိသူဘုံ၌ရှိလိမ့်မည်ဟုမိန့်တော်မူ၏လို့တွေ့ရပါတယ်ယေရှုနဲ့အဲ့ဒီလူဆိုးနှစ်ယောက်တို့ဟာအဲ့ဒီနေ့မှာပဲသေသွားကြမှာဖြစ်တယ်နောင်တရတဲ့လူဆိုးတစ်ယောက်ကိုယေရှုဂတိပေးတော်မူတဲ့နေရာကတော့ပါရတိသူဘုံဖြစ်ပါတယ်ပါရတိသူဘုံဆိုတာဖယားသခင်ကောင်းကင်နိုင်ငံတော်ကိုဆိုလိုခြင်းဖြစ်ပါတယ်အပြစ်မှနောင်တရပြီးယေရှုဖယားရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ခဲ့တဲ့လူဆိုးဟာအပြစ်ငရဲကနေလွတ်မြောက်ပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ဖယားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံတော်ကိုရောက်သွားကြောင်းယေရှုဖယားရဲ့ပြောပြတော်မူချက်အရကျွန်တော်တို့သိရပါတယ်ယေရှုနဲ့အတူလက်ဝါးကားတိုင်းမှာရိုက်ထားခြင်းခံရတဲ့လူဆိုးနှစ်ယောက်တည်းကတစ်ယောက်ကိုနောင်တရစေပြီးယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ဖို့ရန်လှုပ်ဆော်ခဲ့တဲ့အရာကဘယ်အရာလဲအဖြေကတော့အပြစ်ရှိသောသူတို့အတွက်ယေရှုဖခင်ရဲ့ဆုတောင်းတန်ကိုကြားခဲ့ရလို့ဖြစ်ပါတယ်လုကာအခန်း23အခန်းငယ်34မှာယေရှုကသူ့ကိုနေအမျိုးမျိုးနဲ့လောင်ပြောင်ကဲ့ရဲ့ပြီးပြစ်မှားခဲ့ကြတဲ့သူအားလုံးအတွက်ခမဲရောဖယားတံအခုလိုစွတောင်းတော်မူပါれ။အိုးအဘသူတို့၏အပြစ်ကိုလွတ်တော်မူပါ။သူတို့သည်ကိုပြုသောအမှုကိုမသိကြဟုမွတ်ဆိုတော်မူ၏။ဓမြတိုက်မှုပုံကံထကြွမှုလူတက်မှုစတဲ့ပြစ်မှုနဲ့လဝါကတိုင်မှာတေတံပေးခြင်းခံရတဲ့လူဆိုဖယားသခင်သားတော်ယေရှုဖယားကိုပြင်မထင်မဲ့မြင်ပြုပြီးစော်ကားခဲ့တဲ့လူဆိုကသူ့လိုအပြစ်ရှိတဲ့သူအတွက်ခမဲရောဖယားတံယေရှုဖခင်ရဲ့ဆုတောင်းတန်ကိုကြားလိုက်တဲ့အခါမှာယေရှုဖခင်ဟာဖခင်သခင်သားတော်မေရှိယအမှန်ပင်ဖြစ်ကြောင်းသိရှိလာပြီးသူ့ရဲ့အပြစ်အတွက်နောင်တရပြီးယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ခဲ့ပါတယ်။တောင်းလျှောက်ခဲ့တဲ့အတိုင်းသူ့ရဲ့အပြစ်အားလုံးကိုခွလွတ်တော်မူပြီးအိုနာသေခြင်းနဲ့ကင်းတဲ့ကောင်းကင်နိုင်ငံတော်ကိုဝင်စား권ယေရှုဖခင်ပေးတော်မူခဲ့ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေအပြစ်ရှိကြောင်းကိုကိုကိုသိပြီးတင့်ရအပြစ်အလုံးကိုဖြေလွတ်ပေးပိုင်သောဖခင်သခင်ကိုသိရှိထားပြီလားဖခင်သခင်သားတော်ယေရှုကတင့်ရအပြစ်အလုံးကိုလွတ်ပေးဖို့ရန်ခမဲတော်ဖခင်ထံဆုတောင်းပေးတော်မူသည်သာမကတင့်ရအပြစ်အလုံးအတွက်ခမဲတော်ဖခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံရပါတယ်မိတ်ဆွေပြစ်မှားခဲ့တဲ့အပြစ်ဟာဘလောက်ပဲများများဘလောက်ပဲအပြစ်ကြီးနေပါစေပြစ်မှားခဲ့တဲ့အပြစ်များအတွေ့နောင်တရပြီးယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ရင်တင့်ရဲ့အပြစ်အလုံးကိုခွလွတ်တော်မူမှာဖြစ်ပြီးမိတ်ဆွေတည်တဲ့အခါအိုနာတည်ခြင်းနဲ့ကင်းတဲ့ကောင်းကင်နိုင်ငံတော်မှာထာဝရဆန်စားရမှာဖြစ်တယ်ဆိုတဲ့လူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောယေရှုဖခင်ရဲ့ကယ်တင်ခြင်းတည်ခြင်းကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ